ပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သားလိုက်ပါတယ်ကျမစာနီထောမ
ကျမကဖြူဖြူခိုင်ပ
ါပထမအောင်ဆုံးဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်ဂွားမြို့နယ်တောင်ချောင်းအုပ်စုဘော်ဒီကြီးရွာကဖုန်းနဲ့ဆက်တဲ့ပြောကြလာတဲ့စာပါရခိုင်ပြည်နယ်နဲ့ ARD တိုင်းတို့ကြားကနေဆက်ပူပေါင်းစစ်ဆေးဂိမ်းမှာတက်ဆင်ထားတဲ့ဂိမ်းမောင်းတံကိုအိမ်သုံးဝါးတွေတင်ဆောင်လာတဲ့ကားနဲ့ဂိမ်းမောင်းတံကိုဖြတ်တဲ့အချိန်မှာဝါးတွေနဲ့မောင်းတံညှိပြီးအနှဲငယ်ချိုရင်းသွားခဲ့ပါတယ်တဲ့။ဒါကြောင့်ဝါးပိုင်ရှင်ကိုစစ်ဆေးဂိမ်းမှာတာဝန်ကျနေတဲ့ဒူရဲအုပ်ကငွေ3သိန်းပေးရမယ်။မပေးရင်ကားပေးမထွက်ဘူးဆိုပြီးရက်ခိုင်းထားခဲ့ပါတယ်တဲ့။ဒါကြောင့်ညာရင်းချင်းပဲငွေ3သိန်းကိုရှာပေးခဲ့ရပါတယ်တဲ့။မောင်းတံနဲ့နဲ့ချိုရင်းခဲ့တာကိုငွေ3သိန်းတောင်းတာကလက်ပေးလက်ယူဖြစ်တဲ့အတွက်မကျင်နဲ့လို့ဒီကိစ္စကိုနေပြည်တော်ကတာဝန်ရှိတဲ့လူကြီးတွေသိအောင် RFA ကနေတဆင့်ပြောပြပေးပါလို့ဆက်သွင်းလာတာပါရှင
်။ရွှေလီမှာအလုလုရင်းနေထိုင်တဲ့မြန်မာနိုင်ငံသားစစ်စစ်ရေးကတ်ကိုင်ဆောင်တဲ့မွတ်စလင်တူကရင်ဖွင့်လာတဲ့စာကိုဖတ်ပြသွားမှာပါ။တရုတ်ပြည်ဗက်ချန်းမှာအခုရက်ပိုင်းတစ်ခါသုံးကတ်တွေနဲ့ပေးမဝင်တော့ပါဘူး။စာအုပ်အနီလောက်ခိုင်းပါတယ်။မူဆယ်လဝကမှာစာအုပ်အနီသွားလုပ်ပြန်တော့လဲရှမ်းပြည်နယ်မြောက်ပိုင်းအိမ်ထောင်စုစီးရှိတဲ့လူတွေကိုပဲလုပ်ပေးတယ်လို့ပြောပါတယ်တဲ့ရှမ်းပြည်နယ်ကလူတွေစာအုပ်အနီလုပ်ရင်တအုပ်ကို3500ပဲပေးရပါတယ်တခြားနေရာကလာအလုပ်လုပ်တဲ့ဗုဒ္ဓဘာသာဝင်တွေကိုတော့တအုပ်ကို3000ခွဲနဲ့လုပ်ပေးပါတယ်အစ္စလမ်ဘာသာကိုးကွယ်တဲ့မွတ်စလင်မှတ်ပုံတင်ကင်ဆောင်ထားသူတွေကိုတော့6သိန်းကျော်နဲ့ပွဲစားကတဆင့်လုပ်ရပါတယ်တဲ့ဒါကြောင့်ဥပဒေဟာကျောသားရင်သားလူမျိုးဘာသာခွဲခြားမှုရှိနေတာကိုမူဆယ်လဝကအရာရှိတွေနဲ့ရှမ်းပြည်မြောက်ပိုင်းကဝင်ကြီးချုပ်တွေသိအောင် RFA အကူအညီပေးပါဆိုပြီးမြင်းအောင်ဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာပါရှင
်။မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ bami@rfa.org email ကတဆင့်ဖြစ်စေ။ပြောကြားပေးပို့နိုင်ပါတယ
်။ဒီတစ်ခါဖတ်ပြမယ့်စာကတော့တောင်ကြီးပညာရေးကောလိပ်အင်္ဂလိပ်စာဌာနမှာ14နှစ်ကြာအောင်တာဝန်ထမ်းဆောင်ခဲ့တဲ့ဆရာမဒေါ်မီမီအောင်ကဆက်သွယ်ပြပလာတဲ့စာပါပညာရေးဝန်ကြီးဌာနအစ်စ်မြေပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်နဲ့ပညာရေးစီမံခန့်ခွဲမှုကော်မတီဝင်တွေဟာသူတို့နဲ့တင်းတင်းတဲ့သူတွေကိုသူတို့ကိုပေးကမ်းတဲ့သူတွေနဲ့အချင်းချင်းပေါင်းပြီးအနိုင်ကျင့်နေပါတယ်တဲ့တင်ကြားရေးမှာအကောင်းဆုံးလှုပ်ဆောင်ခဲ့ပေမဲ့ယာရူးအကြိမ်ကြိမ်ခြံထားခဲ့တာအချင်းချင်းဗိုလ်ကြတာကျောင်းဥကနေတဆင့်ကျောင်းထွက်ခိုင်းတာတွေလုပ်ခဲ့ပါတယ်တဲ့မကျေနပ်လို့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပေမဲ့အရာမထင်တာကြောင့်ဆန္ဒပြဖို့ကိုလည်းစီစဉ်ခဲ့တယ်တဲ့ဒါပေမဲ့ပအိုဒေတာဦးစီးဦးခွန်ဆန်လွင်နဲ့လာပြီးကျောင်းတက်နေတဲ့ပအိုကျောင်းသားကျောင်းသူတွေကိုငှဲ့ပြီးဘာမှမလုပ်ဖို့ဖိအားပေးခံခဲ့ရပြီးယာရူးကနေထုတ်ပယ်ခံခဲ့ရပါတယ်တဲ့ဒီနိုင်ငံမှာဒီလိုအုပ်ချုပ်နေတာသမရယုံကအစနိုင်ငံတော်အကြီးအကဲခီးစဉ်တိုင်းအကြင်ကြင်တိုင်စာတွေလိုက်ပေးခဲ့ပြီးမဲ့ဘာမှမထူးခြားခဲ့ပါဘူးပြဿနာကိုမဖြေရှင်းမဲမတရားမှုတွေကိုအောက်ကိုပြန်ချပေးပြီးပြန်ပြီးဖြေရှင်းခိုင်းတဲ့အစိုးရကိုစိတ်နာကြီးတာကြောင့်အနာဂတ်မျိုးဆက်သစ်တွေဒီလိုမခံစားရအောင်လှုပ်ဆောင်ပေးဖို့စာပေးပို့လာတာပါလေရှင်
နောက်တစ်ခါဖတ်ပြမယ့်စာကလည်းရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာနေထိုင်တဲ့ RFA ပရိသတ်တယောက်ကပေးပို့လာတာပါသူရဲ့ Facebook အကောင့်နာမည်ကိုတော့မဖော်ပြပါနဲ့တဲ့သူက2012ခုနှစ်တုန်းကယူပဝေဒဘာသာရဲ့အထူးပြုနဲ့ပထမနှစ်တက်နေချိန်မှာပြိပခဖြစ်တာကြောင့်ကျောင်းဆက်မတက်နိုင်တော့ပါဘူးတဲ့နိုင်ငံသားကတ်လျှောက်ပြီး9လအတွင်းမှာရမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတွေကမြို့နယ်ထွေအုပ်ရုံးမှာယမိယဖတွေနဲ့တွေ့တဲ့အချိန်မှာကြေပေးခဲ့ပါတယ်တဲ့အဲ့ဒါကြောင့်ကျွန်တော်ဟာအစ်စ်မြစ်ပညာသင်ကြားခွင့်ရအောင်ဝန်ကြီးတွေရဲ့ပြောစကားအတိုင်း2019ခုနှစ်မှာနိုင်ငံသားမှတ်ပုံတင်ဥပဒေပုံမှ6ခွန်နဲ့လျှောက်ထားခဲ့ပူပါတယ်ကျွန်တော်အပါဝင်ကျွန်တော်မိဘတွေနဲ့နှစ်ဖက်အဖိုးအဖွားတွေမှာအမျိုးသားကတ်နဲ့ခိုင်လုံတဲ့အထောက်အထားတွေအပြည့်စုံရှိပါတယ်။အခုနှစ်နှစ်နီးပါးကြာပြီမဲ့အကြောင်းပြန်တာမရှိပါဘူးတဲ့။မြို့နယ်လဝကတာဝန်ရှိသူတွေကိုမေးတဲ့အခါမှာလဲအထက်ရာရှိကဘာမှညွှန်ကြားထားတာမရှိလို့သူတို့အနေနဲ့ပြောနိုင်တာမရှိဘူးဆိုပြီးပြောလိုက်ပါတယ်တဲ့။ဒါကြောင့်လူကြီးမင်းတို့အနေနဲ့ကုညီဆောင်ရွက်ပေးနိုင်မယ်ဆိုရင်ကုညီပေးဖို့မေတ္တာရက်ခံပါတယ်ဆိုပြီးပြောကြားလာတာပါရှင်။
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်ဒီစာကတော့ RFA ပေးစာကဏ္ဍကို ARD တိုင်းပသိမ်မြို့နယ်ကနေဖုန်းဆက်ပြောကြားလာတာပါမြေလွတ်မြေရန်ကိစ္စကိုတွားရောက်စစ်ဆေးဖို့တိုင်းဆိုရကလူမှုအဖွဲ့အစည်းတွေကိုတရားဝင်စာထုတ်ထားပါတယ်တဲ့အဲ့ဒါကိုကျွန်တော်တို့က ဖက်သိမ်းမျိုးအမှတ်3ရက်ကွက်ကနေအိမ်တလုံးကိုရဲတပ်ဖွဲ့ကဖျက်နေတာနဲ့ပတ်တန်းတင်ဓာတ်ပုံရိုက်ခဲ့ပါတယ်တဲ့ဘာတခုံးမှလုံလုံကျွကျွပြောတာဝင်းရောက်တားဆီးတာလည်းမလုပ်ခဲ့ပါဘူးတဲ့အဲ့ဒီလိုမှတ်တမ်းတင်ဓာတ်ပုံရိုက်တာကိုဝေတရားနှောက်ရှက်မှုနဲ့ငွေဆောင်ရဲစခန်းကနေလူမှုအဖွဲ့စည်းက4ယောက်နဲ့အိမ်ရှင်2ယောက်ကိုအမှုဖွင့်ထားလိုပါတဲ့ဒီနေ့နိုဝင်ဘာ28ရက်မှာပဲတရားစွဲတဲ့အကြောင်းကြားစာကိုရောက်ရှိလာပါတယ်တဲ့မြဝကျုံမအဖွဲကကိုမောင်မောင်ကြီး88အဖွဲကကိုကျော်စွာ HRD အဖွဲကကိုစောမျိုးအမိနိုင်ငံတော်မျိုးဆက်တဲ့အမိရဲ့ကျယ်ဝင်လေးများအဖွဲကကိုကျော်မောင်နဲ့အင်ရှင်2ယောက်ပါတဲ့ဒီလိုလူမှုအဖွဲ့စည်းတွေနဲ့နိုင်ငံရေးသမားတွေကိုတရားစွဲတာဟာမဖြစ်သင့်ပါဘူးဆိုပြီးကိုကျော်မောင်ကပြောကြားလာတာဖြစ်ပါတယ်ရှင်
ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်